တော်ရရှင်နေမင်္ဂလာပါခင်ဗျာမြန်မာနိုင်ငံအနေနဲ့က RFI တော်ရရှင်နေပြပို့လိုက်တဲ့စာနဲ့ရင်ဖွင့်တာနေတင်ပြရမယ့်အလဲရောက်လာပြန်ပါပြီဒီတစ်ပတ်မှာတော့သခိုင်းတိုင်းဒဇယ်မြို့နယ်ချောင်းစုံမှာလျှက်စစ်မီမရတဲ့အခက်အခဲအကြောင်းကိုဒေသခံတယောက်တင်ပြထားတာအရင်ဆုံးနားဆင်ကြည့်ပါခင်ဗျာ
သခိုင်းတိုင်းဒဇယ်မြို့နယ်ချောင်းစုံမှာအုတ်စုချောင်းစုံမှာရွာကျွန်တော်တို့ရွာကအင်ဂျီ350စီတာကို2014လဟိုင်းတော့ကဆိုလာရီကအလုံး100ကျော်ရပြီရောဗျာသူ့ဟဲ့တုန်းကတော့အခမဲ့ဝခုတော့ဝင်းကြီးရင်းနဲ့ဒီလုံငန်းကြီးလက်ဒေတာဖွံ့ဖြိုးရေးဝန်ကြီးဌာနယူတာလျာစစ်တာရရှိရေးစီမံချက်ဆိုပြီးတော့၆လောက်ခေါ်လို့မို့အခုပေးရတာကဆိုလာမီလုံး100နဲ့တလုံးများဝ60ကို3ညပင်ပေါ်ရ9000တန်ကို17ရက်3လပိုင်းတော့တစ်ကြိမ်22ရက်4လပိုင်းတော့တစ်ကြိမ်ပေါင်းကို4000ခွဲတချို့ကလည်း5000သွင်းရတာဟုတ်အခုကတတိယကြိမ်ကမှပြည်ရောမင်းင်းဖွဲ့ကြံပိတာသူကရမယ်လို့ပြောတာဟုတ်မင်းင်းကော်မတီကတော့တက်နိုင်ကသူလာမိကြောင်းပြောတော့သူကဖုံးချပြစ်ထားဟောဗျာသူကငွေလည်းမကောက်တော့ဘူးကျွန်တော်တို့ကအခုချင်းကြီးအောင်ရုံးလို့လည်းဖုံးချလို့မရလို့ပြင်ပြအချင်းဖြစ်ပါတယ်ဗျာ
ရှမ်းပြည်နယ်နမ်ဆန်မြို့အနားမှာမြေထားလန်းစီမံကိန်းကြောင်းဆိုပြီးမြေသိမ်းခံထားရပေမဲ့စီမံကိန်းမလုပ်ဖြစ်တော့လဲမြေပြန်မရတဲ့အကြောင်းလေရှင်တူကအခုလို့ပြောပြပါတယ
်နမ်ဆန်မြို့ရဲ့အဝင်မြေသိမ်းကုန်းရအောက်ဖက်ယူဟာပေါ့မတ်တလာခေတ်တုန်းကပေါ့ဗျာမြေထားလန်းဖောက်မယ်ဆိုပြီးတော့မှတကြီးရလာပြောပြတော့ကျွန်တော်အဲ့ဒီမိကိုရကအလုံးကျွန်တော်တို့ကမလုပ်ဘူးဆိုပြီးတော့မှဆယ်ပေးလိုက်ရတယ်အဲ့တုန်းကဆယ်ပေးတဲ့နောက်ပိုင်းမှာမိရထားလာမလုပ်ဖြစ်ဘူးမလုပ်ဖြစ်တဲ့က2009ခုနှစ်ကခင်ဗျာသမားကဆက်ပြီးတော့ဝင်ပြီးတော့မှအဲ့ဟာတိမ့်သွားတာပုံစံ105ကျွန်တော်တို့ကိုမြေစင်းကချပေးပြီးပြီဖြစ်ဆက်စရာရှိတယ်ဆိုနှစ်ပတ်လောက်ကြာမှသူတို့ကပြန်ယူသွားပြီးတော့မှအဲ့ဘာမှအကြောင်းမကြားလာဘူးပေါ့
ဆက်ပြီးတင်ပြမှာကတော့ရန်ကုန်တိုင်းတရားလွတ်တော်တည်ဆောက်ရေးလုပ်ငန်းနဲ့ပတ်သက်ပါတယ်အဲ့လုပ်ငန်းအတွက်တင်တာခေါ်ယူတဲ့အခါမှာပွင့်လင်းမြင်သာမှုမရှိတဲ့အကြောင်း RFA ကနေတဆင့်ရေးသားလိုက်တဲ့စာကိုဖတ်ပြပါရစေ
။ရန်ကုန်တိုင်းဒေသကြီးတရားလွှတ်တော်ရဲ့တိဆောက်ရေးလုပ်ငန်းတချို့အတွက်တင်တာခေါ်ယူရမှာပွင့်လင်းမြင်သာမှုရှိဖို့လိုအပ်ပါတယ်။တရားလွှတ်တော်ကတင်တာပုံစံစာရွက်တစ်စုံကိုရောင်းချတဲ့ဈေး1000ခွဲဆိုတာကလည်းမသင့်လျော်တဲ့နှုံးထားဖြစ်တယ်လို့တင်တာပုံစံစာရွက်ကိုဧပြီ10ရက်နေ့ကအယောင်းစတင်28ရက်နေ့အယောင်းပိတ်ပြီးတော့ဧပြီလ29ရက်နေ့မှာတင်တာဖွင့်တာကလည်းမေခွန်းထုတ်စရာဖြစ်နေပါတယ်။ဘာကြောင့်လဲဆိုတော့ဧပြီလ9ရက်နေ့ကနေဧပြီလ20ရက်နေ့အထိတကြံယုံပိတ်ရက်တွေဖြစ်နေတာကြောင့်ပါ။တင်တာပုံစံစာရွက်ပါအစိုးပြုအဆောက်အဦပုံကလည်းပြည့်စုံစွာဖော်ပြထားတာမဟုတ်တဲ့အတွက်လိုအပ်တဲ့ခန့်မှန်းတွက်ချက်မှုပြုလုပ်ဖို့မလုံလောက်တဲ့အချိန်ကာလကိုတရားလွှတ်တော်ကသတ်မှတ်ကန့်သတ်ပြီးတော့တင်တာရွေးချယ်ရေးအဖွဲ့နဲ့အလင်းတင့်ပြီးတဲ့လူတွေကလွဲပြီးတော့တခြားလုပ်ငန်းရှင်တွေဝင်ရောက်ရှင်ပြိုင်ခွင့်မရဘူးပညာပြကန့်သတ်ထားတယ်လို့ယူဆစရာဖြစ်နေပါတယ်တင်တာဖွင့်ခြင်းပနာမရွေးချယ်ခြင်းနဲ့နောက်ဆုံးအတီးပြုရွေးချယ်ခြင်းတို့ဟာလည်းဏိဒံမကောင်းခဲ့တဲ့အတွက်နီးလမ်းမှန်ကန်မှုရှိဖို့မမြင်ပါဘူးဒါကြောင့်တရားလွှတ်တော်ရဲ့တင်တာကိုအစအဆုံးပြန်လည်သုံးသပ်ပြီးပွင့်လင်းမြင်သာမှုရှိတဲ့တင်တာတစ်ခုဖြစ်စေဖို့ပြုပြင်ပြောင်းလဲသောကာလနဲ့ညီညွတ်တဲ့လုပ်ငန်းစဉ်တစ်ခုအဖြစ်တရားလွှတ်တော်ကပြန်လည်ဆောင်ရွက်တာကိုမြင်တွေ့လိုပါတယ်
ရန်ကုန်တိုင်းထဲမှာပုဂ္ဂလိကလုပ်ငန်းရှင်တယောက်ရဲ့ in to for တဲ့နေရာမှာဒေသခံတွေအခက်အခဲဖြစ်နေတဲ့အကြောင်းကိုလည်းအခုလိုပြောဆိုလာပါတယ်
။ကျွန်တော်တို့ဒီလက်မှုမျိုးနဲ့ပုတ်တင်ရုံအုပ်စုပေါ့ပုတ်တင်ရုံရွာပိုင်း in ဖြစ်တဲ့နေရာကိုပတိတက်ကနေဝင်ပြီးမှအင်းထဲမှာဂေါ်လေးနဲ့ထိုးနေလို့သွားတားတဲ့အခါကျတော့တို့ကရက်မပေးဘူး။အင်းကတော့ဟိုနယ်အကုန်လုံးဆိုလို့ရှိရင်18ကဆက်ရှိကြတာရှိတယ်။အဲ့မှာဗပိုးတွေနဲ့ကုတ်တဲ့အခါကျတော့ကျွဲနွားတွေကလည်းအဲ့မှာရင်ငတ်တယ်။တို့ပိုင်ဆိုင်သွားလို့ရှိရင်ဝင်လို့လည်းရမှာမဟုတ်ဘူး။အဲ့အောင်မှလည်းလေရီရှိတယ်လေရီရလည်းခုနပြောကြပဲစမ်းရီပါပါနာမှာခန်းချုပ်ပြီးတော့မှလေရီပြည့်စည်နိုင်တဲ့နေသားလည်းရှိတယ်ဒါလေးကိုရှင်းလင်းပြီးမှပဲခင်ဗျားတို့ရတယ်ဆိုလို့ရှိရင်လည်းဆက်လို့ပေါ့နော်ပြဿနာတက်မှဆိုလို့ပေါ့ခိတခဏလေးနားပြီးအခုပြန်လေသူ့ပေါ်နေတယ်အဲ့အင်းထဲမှာပဲရှောက်ပြီးတော့ပုံနေတော့ဒါအခုကကျွဲနှွားရည်တွေ့တယ်တောက်လို့မရဘူးအဲ့မှာအခုကျွဲနှွားလည်းမိပုံနေရတာဖြစ်နေတော့အခုတက်တဲ့အုတ်ချုပ်ရမှုကိုကျွန်တော်တို့တားခိုင်းတယ်လည်းသူကတားမပေးနိုင်ဘူးပြောတယ်ရဲစခန်းကိုလည်းအကြောင်းကြားတယ်ပေါ့ရဲစခန်းကလည်းတိတ်ပြီးတော့မှသူကတော့တားပေးမယ်လို့တော့မပြောလိုက်ဘူ
းနောက်အကြောင်းအရာတစ်ခုကတော့ကျမ်းမာရေးနဲ့ဆိုင်တဲ့ကိစ္စပါမင်းမှုခရိုင်ပြည်သူစေယုံမှာလူနာတွေအတွက်ဆေးဝါးမပြည့်စုံတဲ့အကြောင်းဒေသခံတယောက်ပြောပြတာဒါနားဆင်ကြည့်ပါခင်ဗျာ
မဝီးတိုင်းဒေသကြီးမင်းမှုခရိုင်ပြည်သူစေယုံလူနာတွေကပါရာစီတမော့လို့ဗာမီတွန်လို့အဆင့်လောက်ပဲအလွယ်ထပြီးတော့မှဆေးမှန်တယ်များကို5မျိုးဆိုရင်2မျိုး3မျိုးလောက်ကိုခရိုင်ဆေးုံအတွင်းထဲမှာပဲဆရာဆရာမကြီးနဲ့နီးစပ်တဲ့လူကိုဆေးဆိုင်ဖွင့်ခိုင်းထားပြီးတော့အဲ့ဆေးဆိုင်ကိုတော့တော်ဝယ်ခိုင်းပြီးတော့အဲ့ကတည်းကလည်းခရိုင်ဆေးုံမှာတော်တော်စိုးနေရဲ့ဆေးတွေကဆေးုံမှာရှိတဲ့နဲ့ဆေးမျိုးလေးတွေမရှိသလောက်ဆေးလေးတွေလေပတ္တိမိတ်ကွန်းအပြင်ဆိုင်ရဝယ်ရတယ်အလွယ်တကူဆေးလောက်ကလေးတွေပဲထားပြီးတော့မှဆာရွက်ကလေးပြေးလွတ်လိုက်ဒီစီဒီစီသွားဝယ်နောက်တစ်ခါဆေးထိုးတော့မယ်ဆိုရင်ရောဒီစီဒီစီသွားဝယ်စားသေးဆိုလဲ2မျိုးလောက်ဆိုင်ပြီးနောက်2မျိုးလောက်ကိုရေးပြီးတော့မှရောဒီစီဒီစီအရာကိုသွားဝယ် စေယုံမှာမရှိဘူးဆိုပြီးတော့အဲ့လိုပြောပြောနေရတယ်ဒီခိုင်ပြည်သူစေယုံအနေနဲ့လူနာတွေတမပြည့်စုံတဲ့အကြောင်းပြောချင်တယ်က
နောက်စာတစ်စောင်ကတော့ရန်ကုန်တိုင်းခဝဲကျံမြို့နယ်မှာမူရစ်စေဝါတွေပေါ်နေလို့လူငယ်တွေပျက်စီးနေတဲ့အကြောင်းပါဒါနဲ့ပတ်သက်ပြီးမိဘတူကကိုရွေးဖြစ်ရက်ကိုရေးသားပေးပို့လိုက်တဲ့စာဖြစ်ပါတယ်နားဆင်ကြည့်ပါခင်ဗျာ
ကျမကမယန်းကုန်းမြို့နယ်အမှတ်2ရပ်ကွက်ခဝဲကျံစီမှာနေပါတယ်ကျမရဲ့သမီးဟာအခုလက်ရှိမူရစ်စေဝါဆွဲနေပြီးယူးကြောင်ကြောင်ဖြစ်နေလို့စေကူဖို့ပို့ထားရပါတယ်တစ်ခါပို့တိုင်းလဲ10သိန်းကျော်ကုန်ပါတယ်တတလိုက်အိမ်ပြန်လာလိုက်ပြန်ပြီးမူရစေးသုံးလိုက်ပြန်ပို့လိုက်နဲ့ဒုက္ခကြီးစွာပဲရောက်နေရပါတယ်ဒီမူရစေးတွေဟာကျမတို့ခဝဲချံမှာအလွယ်တကူဝယ်လို့ရနေပါတယ်ရောင်းတာကလည်းကျမရဲ့အမျိုးအရင်းကြီးပါသူတို့ဟာစစ်တပ်အမျိုးနွယ်တွေဖြစ်ပြီးစစ်အစိုးရခေတ်ကတည်းကပါမစ်တွေအမျိုးမျိုးယူနှလုံးသုံးလုံးတစ်လုံးဖဲဝိုင်းကြက်ဝိုင်းမူရစေးရေဘုံငွေရိုးချီတာဥပဒေနဲ့မကင်းတာတွေမှန်သမျှအကုန်လုပ်ပါတယ်ခက်ဆက်ဆက်ယာယီမှုတွေကလည်းသူတို့ကိုမလွန်ဆန်နိုင်ပါဘူးလက်ရှိယာယီမှုကိုတိုင်းကလည်းဒီအတိုင်းပဲဖြစ်သလိုကိုတိုင်းအိမ်မှာဖဲတိုင်းခံပါတယ်ဒါတွေကိုအဲ့ဒီတုန်းကဗိုလ်ချုပ်ခင်ညွန့်ထောင်လန်းရေးတွေနဲ့ဘုရင်တော်ရဲစခန်းကအကုန်သိကြသလိုလိုင်းချင်းယူခွင့်ပြုထားပြီးတော့ရဲတွေကိုတိုင်းလည်းဖဲဝိုင်းကြက်ဝိုင်းမှာယူနီဖောင်းကြီးတွေနဲ့တောင်ကစားကြပါတယ်ကြက်ဖွင့်လက်ထက်ရောက်တော့မဖြစ်မနေဖမ်းရပြီးဆိုရင်ရက်ဘုံလေးအဖမ်းပြလိုက်ဒဏ်ကြေးလေးနဲ့နေချင်းပြီးဆောင်းလိုက်နှလုံးဒီလက်ခွဲတိုင်လေးအဖမ်းပြလိုက်တရားသူကြီးနဲ့ပေါင်းလိုက်နဲ့ပြီးသွားကြပါတယ်ဒီမူရစေးတွေကိုသူတို့စီကနေဖောက်တဲ့ယူပြီး KTV တို့ကာရာအိုကေတို့ night club တို့မှာဆက်တို့မှာဖြန့်ဖြူးရောင်းချနေတဲ့သူတွေလည်းရက်ွက်ထဲမှာရှိပါတယ်ဒီတသက်တိုင်းပြည်ကောင်းစားပါဦးမလားဆိုတာကိုရန်ကုန်တိုင်းပြည်သူကိုယ်စားလှယ်ကြီးများကိုလေးစားစွာဖြင့်တိုင်ကြားလိုက်ရပါတယ
်စပီးနာဆင်ရမှာကတော့အမြဲလိုလိုကြားနေရတဲ့လေယာဉ်မြေပြဿနာတစ်ခုပါပဲပဲခူးမျိုးနဲ့6မိုင်လောက်ဝေးတဲ့မရင်စကြက်မြေကိုစစ်တပ်နဲ့ပုဂ္ဂလိကပိုင်တွေအဖြစ်သိမ်းပိုက်ထားလို့ဒေသခံပြည်သူတွေအတွက်အသုံးပြုခွင့်မရတဲ့အကြောင်းပြောပြထားတာဖြစ်ပါတယ
်။ဘကိုးပြုတ်နယ်ပိုင်ထဲမှာလည်းဘကိုးနယ်၆မိုင်လောက်ပဲဝေးတယ်။မရင်းလို့ခေါ်တာပေါ့။မရင်းစရဲကတော့ကျွန်တော်ရန်ကုန်မလေးလိုင်းကတောင်နဲ့မြောင်းနယ်ဆိုရင်အရှိတ်ချမ်းမှာမရင်းစရဲကဧက၄၀၀ကျော်ကလန်ပေးတွေကိုတော့တက်နဲ့အကျဉ်းဦးစီးရယူထားတယ်။အဲ့နောက်ကဟာဟိုပုဂ္ဂလိကရောင်းဝယ်တွေဖြစ်ထားတဲ့ဟာဟိုကြောက်တိုင်လေးစိုက်ဟိုလက်တွဲပြီးရောင်းတာတွေတောင်တစ်စက္ကန့်လောက်ဖြစ်သွားပြီ။မရင်းစရဲကတော့မရင်းရွာအတွက်ကတော့အဲ့မှာယောဂန်လေသမားဟိုကယောဂရဲ့လေဦးတိုက်လေဦးတိုက်ကိုနဲ့နီးတဲ့ဟာလေးကိုလည်းတိုးပြီးလေလောက်တယ်ပေါ့အသေးပိုင်လို့ဖြစ်တော့ယောဂါကကြောက်သွားတယ်ကျွဲနွားတွေကိုနွားတွေဘာတွေမလွတ်ရဲတော့ပဲနဲ့ကျွဲဆိုတာရေလိုပဲလေအဖက်ကမောင်းချမယ်ဆိုရင်မပေးမမောင်းတော့ရေတော့ဒုက္ခရောက်တာပေါ့ယောဂါဟိုယမိယဖားတွေတိုက်ထားတယ်ဘာမှမဖြေရှင်းဘူးဆိုတော့အခုအသေးပိုင်လို့ဖြစ်တော့အကြီးယောဂါမှမကန့်ွက်ဘူးဆိုပြီးမြို့နယ်ရောက်သွားရင်လေသူကလို့ပြီးပြီးသွားသလိုဖြစ်နေတယ
်ဒီတစ်ပတ်သောရရှင်ပေးစာခန္ဓာကိုဒီစာနဲ့ပဲနှုတ်ဆက်ပြရစေအခုလိုသောရရှင်တွေတွေ့ကြုံရတဲ့ကိုပတ်ဝန်းကျင်ကိုလူဖွဲ့စည်းကအခြေအနေတွေစာရေးသားပေးပို့မယ်ဆိုရင် burmese@rfi.org ဆိုတဲ့အီးမေးလ်ကိုပေးပို့ရင်အမြန်ဆုံးရောက်ပါတယ်။သောရရှင်တွေဘေးရန်ကင်းပြီးငြိမ်းချမ်းကြပါစေခင်ဗျာ။